ဒီမြန်မာနိုင်ငံက Nagis မုံတိုင်းကယ်ဆယ်ရေးလုပ်ငန်းတွေအတွက် Nigeria အစိုးရကနေပြီးတော့မြန်မာအစိုးရထံကိုတက်ရိုက် American Dollar 5 သိန်းလှူလိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာ Nigeria နိုင်ငံရဲ့ဖွဲ့စည်းပုံကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ Nigeria မှာရှိတဲ့လူအခွင့်အရေးအဖွဲ့တစ်ခုကတော့ဒီ Nigeria သမ္မတထံကိုဖြေရှင်းချက်တောင်းခံနေပါတယ်ဆိုတော့ကိုသားညိုဦးကဒီကိစ္စကိုအသေးစိတ်စုံစမ်းမေးမြန်းထားတယ်ဆိုတော့ဆက်ပြီးတော့ပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ကောင်းပါပြီမသိရင်ဒီ Nigeria အခြေစိုက်တဲ့လူခွင့်ရေးဆိုင်ရာဆဲဆရာများအဖွဲ့ကနေပြီးတော့နိုင်ဂျီးရီးယားဆူရကမြန်မာစစ်ဆူရကို Nagis အကြောင်းပြုပြီးတော့ဓာတ်ရိုက်ငွေကြေးထောက်ပံ့လိုက်တဲ့အပေါ်မှာသမရအူမာရူမူဆာယတ်အဒူဝါအနေနဲ့ဖြည့်ရှင်းပေးဖို့သူတို့ကတောင်းဆိုပြီးတော့ဒါဟာဖွဲ့စည်းပုံကိုချိုးဖောက်တာကြောင့်ဝင်ချတောင်းပန်ပေးဖို့လေသူတို့ကတောင်းပါတယ်ဒီလူခွင့်ရေးအဖွဲ့ရဲ့ညှိနှိုင်းမှုအီမန်နျူအယ်အိုမိုဘီကိုကဒီမိုကရေစီစနစ်ကျင့်သုံးနေတဲ့နိုင်ဂျီးရီးယားနိုင်ငံရဲ့အခုလောက်ရအပေါ်မှာအတော်လေးသူတို့စိတ်ပြက်လက်ပြက်ဖြစ်တယ်လို့ပြောပြပါတယ်
Our group is not very comfortable with that.Because we're a pro-democracy inclined, group.
ကိုပြစ်သွားတဲ့အခြေအနေပေါ်မှာကျွန်တော်တို့အဖွဲ့အနေနဲ့အတော်လေးစိတ်မသက်မသာဖြစ်မိပါတယ်။ကျွန်တော်တို့အဖွဲ့ဟာဒီမိုကရေစီစနစ်ကိုလိုလားတဲ့အဖွဲ့အစည်းပါ။နိုင်ဂျီးရီးယားနိုင်ငံဟာလည်းဒီမိုကရေစီနိုင်ငံဖြစ်တယ်လို့လက်ရှိဆိုရလဲဒီမိုကရေစီနည်းရရွေးချယ်ခံထားတဲ့ဆိုရပါ။အခုလိုစစ်တပ်ကအုပ်ချုပ်နေတဲ့မြန်မာဆိုရကိုဒီမိုကရေစီနည်းရရွေးချယ်ထားတဲ့နိုင်ဂျီးရီးယားဆိုရကနေဓာတ်ရိုက်ငွေကြေးလူတန်းတာဟာနိုင်ဂျီးရီးယားဖွဲ့စည်းပုံနဲ့မကိုက်ညီပါဘူး။
ဒါဆိုလို့ရှိရင်အခုလိုနိုင်ဂျီးရီးယားဖွဲ့စည်းပုံနဲ့မကိုက်ညီဘူးဆိုတာဘလို့အချက်မျိုးလဲခင်ဗျာအခြားနိုင်ငံတွေနဲ့ဆက်ဆံရေးဘိုင်းမှာဆိုတော့ဒီဖွဲ့စည်းပုံမှာရောတိကျကျညှိနှိုင်းထားတာရှိလားခင်ဗျာ
Several provisions in our law in the 1999 Constitution of the Federal Republic of Nigeria
နိုင်ဂျီးရီးယားဖွဲ့စည်းပုံရဲ့ပုံမှန်ခွဲတော်တော်များများမှာနိုင်ဂျီးရီးယားဆိုရအနေနဲ့စစ်တပ်ကအုပ်ချုပ်တဲ့နိုင်ငံတွေကိုတိုက်ရိုက်ထောက်ပံ့ပေးတာမျိုးကိုပြည်ပြင်ထားပါတယ်နိုင်ဂျီးရီးယားနိုင်ငံ1996ခုနှစ်ဖွဲ့စည်းပုံရဲ့အပိုက်စကောမှာလည်းပဲနိုင်ဂျီးရီးယားနိုင်ငံကြားရေးရမူဝါဒထဲမှာဒီမိုကရေစီတန်ဖိုးနဲ့ပတ်သက်တဲ့ရည်ရွယ်ချက်တွေကိုလည်းထည့်သွင်းထားပါတယ
်အခုကတော့ဒီနိုင်ဂျီးရီးယားရဲ့ထောက်ပံ့ကြီးကမြန်မာအစိုးရအတွက်တက်တက်ပြီးတဲ့သဘောတော့မဟုတ်ပါဘူးနာဂစ်ဒန်ခံခဲ့ရတဲ့ဒုက္ခတွေတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာသုံးမှုရည်မှန်းပြီးတော့အစိုးရကိုတဆင့်ခံပြီးတော့ပြီးတဲ့သဘောပါဒီအကူအညီတွေကိုလက်မခံတဲ့သဘောမျိုးလားခင်ဗျာ
The military regime even closed their borders did not allow international relief efforts the military regime did not allow
နာဂစ်မုန်တိုင်းဖြစ်တုန်းကဆိုရင်ဒီစစ်ဆိုးရွားကနိုင်ငံတကာအကူအညီကိုလက်မခံပဲပြိပင်ခဲ့ပါတယ်မြန်မာလူမှုအတွက်နိုင်ငံတကာရဲ့လူသားချင်းစာနာကူညီတဲ့ထောက်ပံ့တွေကိုလုံခြုံရေးအကြောင်းပြချက်နဲ့လက်မခံခဲ့ပါဘူးနိုင်ငံတကာအနေနဲ့အချိန်မီဝင်ရောက်ထိန်းသိမ်းကင်တွယ်တာမရှိလို့လူတွေအများကြီးအသေးပြောက်ရှိခဲ့ပါတယ်ဒီလိုဆိုးရွားမျိုးကိုနိုင်ဂျီးရီးယားဆိုးရွားကဘာကြောင့်အခုလိုတိုက်ရိုက်ထောက်ပံ့ပေးရလဲဆိုတော့ကျွန်တော်နားမလည်ပါဘူးနိုင်ဂျီးရီးယားနိုင်ငံကအခုဆိုရင်အနောက်အာဖရိကတိုက်နိုင်ငံများအဖွဲ့ရဲ့ဥဆောင်ရာထူးကိုယူထားတာပါဒီဘက်မှာဆိုရင်လည်းဒီမိုကရေစီတန်ဖိုးတွေနဲ့ပွင့်လင်းမြင်သာမှုရှိဖို့တာဝန်ခံမှုရှိဖို့ဆိုတာတွေကိုထည့်သွင်းထားပါတယ်အခုနိုင်ဂျီးရီးယားဆိုရကိုရိုင်းကလည်းဂီနီလိုစစ်ဆိုရအုပ်ချုပ်တဲ့နိုင်ငံတွေကိုမထောက်ခံပါဘူးဒါကြောင့်ကမ္ဘာပေါ်မှာအစိုးဆုံးစစ်ဆိုရတရက်ဖြစ်တဲ့မြန်မာစစ်ဆိုရကိုတိုက်ရိုက်ထောက်ပံ့ရတယ်လဲဆိုတာကျွန်တော်တို့နားမလည်ပါဘူး
ဒါဆိုလို့ရှိရင်အခုဒီဒေါ်လာငွေ5သိန်းပေါ့ဒီငွေတွေကိုကုလသမဂ္ဂအေဂျင်စီတွေဒါမှမဟုတ်လို့ရှိရင် NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုတဆင့်ခံပြီးတော့မြန်မာလူထုအတွက်ပေးလှူမယ်ဆိုရင်တော့လက်ခံမဲ့သဘောလားခင်ဗျာ
Absolutely. We are all members of one human race. There's no objection whatsoever if our government decides to render
တည်ကြပါလေဗျာကျွန်တော်တို့ကလည်းလူသားမျိုးနွယ်တွေပါပဲအစိုးရအနေနဲ့မြန်မာပြည်သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးမယ်ဆိုတာကိုဘာမှကန့်ကွက်စရာမရှိပါဘူးကုလသမဂ္ဂမှာလည်းဒီလိုကူညီဆောင်ရွက်နိုင်တဲ့စနစ်တွေအဖွဲ့အစည်းတွေရှိပါတယ်ဒီကနေနိုင်ဂျီးရီးယားအနေနဲ့ငွေပစ္စည်းလူသားချင်းစာနာတဲ့အကူအညီတွေမြန်မာပြည်သူတွေစီကိုအကူအညီပေးနိုင်ပါတယ်အခုကတော့နိုင်ဂျီးရီးယားကနေတိုက်ရိုက်စစ်ဆေးရအောင်ပေးတာကြောင့်ဒီငွေမာတွေကသူတို့စီကိုရောက်သွားတာပ
ါဒါကတော့နိုင်ဂျီးရီးယားခြေစိုက်တဲ့လူခွင့်ရေးဆိုင်ရာနိုင်ဂျီးရီးယားဆိုင်ဆရာများအဖွဲ့ရဲ့တာဝန်ခံ Emmanuel Omobiko ဖြစ်ပါတယ်နိုင်ဂျီးရီးယားနိုင်ငံဟာတချင်ကတော့နှစ်30ကျော်ကြာစစ်အာဏာရှင်စနစ်အောက်မှာနေထိုင်ခဲ့ရတဲ့နိုင်ငံဖြစ်ခဲ့ပါတယ်1990ခုနှစ်များနောက်ပိုင်းမှာမှစစ်အာဏာရှင်အောက်ကနေလွတ်ပြီးတော့ဒီမိုကရေစီနိုင်ငံဖြစ်လာတာပါဒါကြောင့်မလို့လေဒီနိုင်ဂျီးရီးယားရဲ့ဖွဲ့စည်းပုံအစ်စ်ထဲမှာဒီမိုကရေစီစနစ်ရဲ့တန်ဖိုးစံနှုန်းတွေကိုအလေးဖေးထားတယ်လို့ပဲနိုင်ငံကြ合い policy မှာလည်းဒီစစ်အာဏာရှင်နိုင်ငံတွေဒီမိုကရေစီကင်းမဲ့တဲ့နိုင်ငံတွေကိုဆက်ဆံရေးပိုင်းမှာအကန့်အသတ်လုပ်ထားတာတွေရှိပါတယ်ဒါပေမဲ့လို့ဒီမိုကရေစီလည်းမကျစစ်တပ်ကအုပ်ချုပ်နေတဲ့မြန်မာစစ်ဆေးရကိုအခုလိုမျိုးဓာတ်ရိုက်ငွေလှူတဲ့အပေါ်မှာလူခွင့်ရေးဖွဲ့တွေကမကြည်မနှက်ဖြစ်နေပါတယ်။နိုင်ဂျီးရီးယားဆေးရဘက်ကတော့လူခွင့်ရေးအဖွဲ့ရဲ့ဒီစောဒကတဲ့ဖြည့်ရှင်းချက်တောင်းခံနေတဲ့အပေါ်မှာအခုချိန်တည်းထိတုံ့ပြန်ချက်ဘာမှမလုပ်သေးဘူးလို့သိရပါတယ်။မတ်တင်းသီရီ